Israel နဲ့ Hamas တို့ကြားမှာအပြစ်ခတ်ရဲစေးရီတွန်းအားပေးနိုင်မှုအတွက်အမေရိကန်နိုင်ငံသားကြီးဝန်ကြီး Anthony Blinken ကဒေတာရင်းကိုပြန်ပြီးတော့သွားနေတဲ့အချိန်မှာပဲဂါဇာကမ်းမြောင်မှာစစ်သွေးကြွတွေဒါဇင်နဲ့ချီတိုက်ဆုံနေတယ်လို့ Israel စစ်တပ်ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့ရက်ကဂါဇာတောင်ပိုင်း Khan Yunis မှာလေကြောင်းရောမြေပြင်ကနေပါဆစ်ဆင်ခဲ့တယ်လို့ဂါဇာမြောက်ပိုင်းနဲ့အလယ်ပိုင်းမှာစီးနင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ Khan Yunis တစ်ဝိုက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့အတွက်ဂါဇာဒေသခံတစ်ဝက်လောက်ယာယီအမိုးကာတွေနဲ့ခိုးလုံနေကြတဲ့တောင်ပိုင်းရာဖာဒေသဘက်ကိုတွန်းပို့ရာရောက်နေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့လူဦးရေ85ရာခိုင်နှုန်းဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့သူတို့ဟာအစားအစာရေအမိုးကာနဲ့စီးဝါးတွေပြက်လက်မှုနဲ့လည်းရင်ဆိုင်နေကြရပါတယ်။ယာယီအပြစ်ခတ်ရဲစေးရေးအစိုးပြုချက်မှာဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာကန်တွေကိုပြန်လွှတ်ပေးဖို့နဲ့ဂါဇာကမ်းမြောင်ဒေသအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေတိုးမြှင့်ရေးစာတာတွေပါဝင်လာမှာပါ။